ကချင်ပြည်နယ်ဖားကန့်မြို့နယ်ကကြောက်စိန်24ရေကုမ္ပဏီ15ခုအတွင်မှာမဲယုံထားရှိတာနဲ့ပတ်သက်ပြီးတော့ကြားပြူလို့ခေါ်တဲ့ရှမ်းတိုင်းရင်းသားဒီမိုကရက်တစ်ပါတီကသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရုံးကိုမနေ့ကကန့်ကွက်စာတင်လိုက်ပါတယ်။ဒီလိုကန့်ကွက်လိုက်တာဟာကုမ္ပဏီပိုင်ရှင်တွေကမဲပေးရာမှာသူတို့ဝန်ထမ်းတွေအပေါ်တစုံတရာလွှမ်းမိုးတာမျိုးတွေရှိနိုင်တာကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒီသတင်းအပြည့်စုံကိုတော့ထိုင်းခြေဆိုင်သတင်းတောက်ကိုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဖားကန်ဒေတာဟာမြန်မာပြည်အနှံပြားကတောင်းတဲ့ချီတဲ့ကြောက်တူးသမားတွေနဲ့ကြောက်စိမ့်24ရဲ့ကုမ္ပဏီဝန်ထမ်းတွေလာရောက်အလုပ်လုပ်ကြရနေရဖြစ်ပါတယ်ဖားကန်ဒေတာကိုလာရောက်အလုပ်လုပ်သူတွေကိုတက်ဆိုင်ရာကြောက်ကုမ္ပဏီအတွင်းမှာပဲမဲယုံအစ်စ်တွေထားရှိပြီးမဲပေးကြဖို့အတွက်မြို့နယ်ရွေးကောက်ပွဲကော်မရှင်ကဒီရပိုင်းတွေအတွင်းမှာပဲထုတ်ပြန်ကြေညာခဲ့ပါတယ်ဒီလိုကြေညာလိုက်တာကိုကြားပြူခေါ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကဒီကနေ့ကန့်ကွက်စာတင်ခဲ့တယ်လို့ဖားကန်ဒေတာကပါတီတာဝန်ရှိသူတယောက်ကအခုလိုပြောပါတယ
်ကုမ္ပဏီတွေကကုမ္ပဏီထဲမှာပဲမဲယုံလုပ်တယ်လုံချုံရေးကတော့ဒီကျွန်တော်မိသားနဲ့ရဲလောက်ကတော့သူတို့အပြင်းအထန်ပြေးတာဗောပုံရှင်ကကြာလာအားလုံးကုမ္ပဏီကပဲလုပ်တယ်ဆိုတော့ဒီပြည်သူတွေကလည်းဟိုဒီပေါ်မှာတန်လျာတွေဖြစ်နေတော့အဲ့ဒါကျွန်တော်တို့ကလည်းဒါချင်းချင်းလင်းလင်းလေးပြည်သူတွေလည်းတန်လျာဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့ကကုမ္ပဏီထဲမှာမလုပ်ပေးပါနဲ့ဒီနီးဆိုင်ရာမဲယုံမှာပူပေါင်းပြီးတော့ထည့်ပေးပါလုပ်ပေးပါဆိုလို့အဲ့လိုပဲကျွန်တော်တို့ကလူနဲ့သွားတွေ့ပြီးတော့ပြောတဲ့ချိန်မှာအဲ့ဒီကော်မရှင်ကနေပြီးတော့ကျွန်တော်တို့ကိုတရားဝင်စာတင်ပေးပါဆိုတော့အဲ့ဒါနဲ့ကျွန်တော်တို့ကစာကိုဒီနေ့မနေ့စောကြီးမှာပဲကျွန်တော်တို့တင်လိုက်တယ်ခင်ဗျာ
ရွေးကောက်ပွဲကော်မရှင်ကအခုလိုကုမ္ပဏီတွေအတွင်းမှာမဲယုံထားရှိတာဟာသွားလာရဝေးတာကြောင့်လို့အကြောင်းပြပေမဲ့ကုမ္ပဏီတွေအတွင်းကမဲယုံတွေဟာပြင်ပမဲယုံတွေနဲ့အများဆုံး၃ဖာလုံလောက်သာကွာဝေးတယ်လို့ဆိုပါတယ်။အခုလိုကန့်ကွက်စာတင်ရတာကတော့ကုမ္ပဏီအတွင်းမှာမဲပေးမယ်ဆိုရင်ကုမ္ပဏီဝန်ထမ်းတွေဟာကုမ္ပဏီပိုင်ရှင်ရဲ့အလိုကျမဲပေးရမယ့်အခြေအနေရှိနေပြီးကုမ္ပဏီပိုင်ရှင်တွေကလည်းလက်ရှိအာဏာပိုင်တွေနဲ့ဆက်ဆက်နေတာကြောင့်ဖြစ်တယ်လို့သူကဆက်ပြောပါတယ်။ကျွန
်တော်ရကုမ္ပဏီထဲမှာမဲယုံတိကျထောက်တယ်။ထောက်ပြီးတော့အဲ့ဒီကုမ္ပဏီဝန်ထမ်းတွေကိုသူတို့ကဘာပေါ့ဗျာတကယ်လို့ကျွန်တော်တို့ကဖြည့်နေတဲ့ကျင်းတဲ့မင်းဌာနရှင်တို့ရှိကြရင်သူတို့ကလောဘနဲ့သူလောဘအိုင်ဒီယာအတိုင်းပဲသွားတော့မှာပေါ့ဗာလဲဆိုတော့အဲလောဘကလည်းသူတို့နဲ့ဆက်ဆက်ရှိတယ်
။ကြောက်တူးဖို့ရေကုမ္ပဏီမဲယုံတွေအတွင်းမှာမဲပေးရမဲ့လူကတော့ဖားကန့်ဒေတာမှာအနည်းဆုံး2000လောက်ရှိရာဖြစ်ပါတယ်။အရင်ကသူတို့ကိုမဲဆန္ဒရှင်စီးရင်အဖြစ်ထည့်သွင်းတာမရှိခဲ့ပဲဒီရက်ပိုင်းမှာမှနောက်ဆက်တွဲစီးရင်အဖြစ်ထည့်သွင်းတာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။
ဒီကုမ္ပဏီတွေမှာစည်ရင်းမကောက်ဘူးသူတို့ကတော့မထည့်တော့ဘူးအဲ့လိုပုံစံမျိုးနဲ့ဒီတိုင်းနေပြီးတော့အခုဒီဒီနေ့ကပေါ့30ရက်နေ့မှကျွန်တော်တို့ကဒီစည်ရင်းကြီးရောက်လာတယ်ဗျနောက်တိုးစည်ရင်းဆိုပြီးတော့နောက်တိုးလူစည်ရင်းကအလုံးဒီ3000လောက်ရှိတယ်အဲ့3000မှာသူတို့ကပေါ့2000လောက်ကကုမ္ပဏီထဲမှာကြီးပဲဖြစ်နေတာ18ခုကအပြင်မှာက2ခုကအလုံးကဒီကုမ္ပဏီထဲမှာ15ခု
တခြားဒေသခံတယောက်ကတော့အခုလို6တွေ့ရာသီမှာတခြားဒေသကနေဖားကန့်မြို့ကိုလာရောက်အလုပ်လုပ်သူနေ့စဉ်ရာကန်းန်းကနေထောင်ကန်းန်းတီရှိမယ်လို့ခန့်မှန်းပါတယ်။ဒါပေမဲ့လာရောက်သူအများစုကတော့စီးပွားရေးကိုသာစိတ်ဝင်စားပြီးနိုင်ငံရေးကိုစိတ်ဝင်စားကြဘူးလို့သူကပြောပါတယ
်။ဒီကတော့မမဖူးစားကြတော့မရှိပါဘူး။ဘာကြောင့်လဲဆိုတော့ဒီကကြတော့စီးပွားရေးနယ်မြေလဲဖြစ်တာတချောင်းပေါ့ဗျာ။ဒီနိုင်ငံရေးပိုင်းကိုစိတ်ဝင်စားတဲ့လူတွေကများတယ်။ကျင်းပြပြောမှဆိုရင်တော့ဒီမဲဆန္ဒကတော့ကျွန်တော်တို့နဲ့နှိစက်တဲ့အတိုင်းဝဲနေရတော့အားလုံးကတော့စိတ်ဝင်စားဘူးပေါ့ဗျာစီးပွားရေးကိုပဲစိတ်ဝင်စားတယ
်အခုလိုနောက်တော့မဲဆင်းထုတ်ပြန်ကြေညာခြင်းဟာကြက်ခိုင်ဖွံ့ဖြိုးရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံမဲ့အရင်မြောက်ပိုင်းတိုင်းတိုင်းမှုဟောင်းဗိုလ်ချုပ်အုံးမြင့်ဖားကန့်ဒေသအတွင်းမှာလာရောက်ပြီးမဲဆွယ်စီဝင်ရေးဆင်းနေတဲ့အခြေအနေနဲ့တိုက်ဆိုင်နေတာဖြစ်ပါတယ်မြမပြည်တဝန်းလုံးမှာတော့မဲပေးရမဲ့သူတွေစီးရင်ကိုပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကတည်းကထုတ်ပြန်ခဲ့တာဖြစ်ပါတယ်